အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာနိုဝင်ဘာလ29ရက်နေ့ကနေပြီးတော့ဒီဇင်ဘာလ2ရက်နေ့အထိဩစတြေးလျနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်တွင်မှာဒေါန်ဆန်းစုကြည်ဟာဆစ်ဒနီမြို့ကမ်ဘရာမြို့တော်နဲ့မဲလ်ဘုန်းမြို့တွေကိုတွားရောက်ပြီးတော့ခန်းသားတချို့ကိုတက်ရောက်မှာဖြစ်တယ်လို့ပဲမြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုဒေါန်ဆန်းစုကြည်လာရောက်မှာကိုဝမ်းမြောက်စွာကြိုဆိုတယ်လို့နိုင်ငံရဲ့ဝန်ကြီးဂျူလီယာဘစ်ရှော့ပ်ကပြောပါတယ်။ဩစတြေးလျခီးစဉ်တွင်မှာဒေါန်ဆန်းစုကြည်ဟာကုလသမဂ္ဂကစီစဉ်ကျင်းပတဲ့HIV AIDS နီလာခံကူလည်းတယောက်မှာဖြစ်တယ်လို့ဩစတြေးလျကလာတဲ့သတင်းတွေမှာဖော်ပြပါရယ်မြန်မာနိုင်ငံကနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေမှာဩစတြေးလျနိုင်ငံကဒီအခြေခံနဲ့အဆင့်မြင့်ပညာရေးအကူအညီတွေပါဝင်လက်တွေ့ကြတဲ့အကူအညီတွေပေးနေတယ်ဆိုပြီးတော့ဩစတြေးလျဆွေးရကပြောထားပါရယ်ခင်ဗျာ